ကချင်ပြည်နယ်တနိုင်းဒေသကတိုက်ပွဲတွေပြင်းထန်နေတဲ့နေရာမှာစစ်ကြောင်းထွက်ပြေးတင်းရှောင်နေသူတွေကိုနေရာပြန်လာဖို့မြန်မာစစ်တပ်ကအတင်းအဓမ္မပြန်ခေါ်နေတဲ့လုပ်ရဟာလူသားတိုင်းတစ်ဖွဲ့အုံပြူတာမျိုးဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောကြားလိုက်ပါတယ်။ကချင်ပြည်နယ်မှာမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်လာတဲ့အခြေအနေတွေကိုဟန်တားနိုင်မှုအတွက်နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေဘာတွေဆောင်ရွက်နေကြသလဲဆိုတာကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
တနိုင်းမြို့နယ်အောင်လော့ရွာအနီးမှာရှိနေတဲ့ KIA ကချင်လူမျိုးရေးတပ်မဟာနှင့်စခန်းကိုပြီးခဲ့တဲ့ဧပြီလ18ရက်နေ့ကမြန်မာတပ်မတော်ကနေအလုံးအင်းနဲ့ထိုးစစ်ဆင်သိမ်းပိုက်ခဲ့ပြီးတဲ့နောက်ဘေးလွတ်ရာဒေသတွေစီစစ်ပေးရှောင်နေတဲ့အောင်လော့ရွာကလူတွေပြန်လာကြဖို့မြန်မာစစ်တပ်ကတနိုင်းမြို့မှာစနေနေ့ကလော့စပီကာနဲ့အခုလိုကြေညာခဲ့ပါဗျာ။ဒီ
ခုချိန်တွေအောင်လော့ဒေသရှိ KIA တပ်မတော်ကောင်းကင်ကများအားဖေရှားရှင်လင်းပြီးဖြစ်တဲ့ဖြစ်အကြောင်းမျိုးတို့ကြောင့်ပြည်ထောင်ချောင်းလို့ရှိသည့် KIA နှင့်ဆက်ဆက်ပတ်သက်မှုရှိသောအပြစ်မဲ့ရွာသူရွာသားများအားမိမိတို့နေအိမ်များတို့ရဲလေဝင်ရောက်နေထိုင်နိုင်ရေးအတွက်တမန်တော်နှင့်တိုင်းမျိုးနယ်အုပ်စုရေးအဖွဲ့များဘာသာရေးအဖွဲ့များဇမီးရပ်သားများမှတူညီကြရေးတောင်းဆိုဖြစ်ပါသည်
တိုက်ပွဲတွေထပ်ပြီးဖြစ်နိုင်သေးတဲ့နေရာတွေမှာလူတွေပြန်ပြီးနေထိုင်ဖို့အခုလိုမြန်မာစစ်တပ်ရဲ့ဖိအားပေးမှုဟာစစ်ရာဇဝတ်မှုမြောက်တဲ့လူသားဒိုင်းတပ်ဖွဲ့အုံချဖို့ဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါတယ်
။အမျိုးကြပဲစဉ်းစားကြည့်လိုက်တော့တကယ်ကိုသဘောထားကြီးတဲ့ပုံစံဖြစ်တာပေါ့နော်။ဒါကလည်းပြီးတော့ဒါပေမဲ့နောက်တစ်မျိုးကနေကြည့်လိုက်တော့ဒီလိုတိုက်ခိုက်တဲ့နေရာတွေစစ်ပွဲဖြစ်နိုင်တဲ့နေရာတွေမှာရွာသူရွာသားတွေကအတင်းအဓမ္မခေါ်ထားပြီးမှအတူတူနေတာဆိုတာဒီကစစ်ရာစုမြောက်ပါလေ။နောက်ဂျနီဗာကွန်ဗင်းရှင်းအရာရောမလုပ်တဲ့အရာပါ။လက်နဲ့မဲ့ပြည်သူတွေပေါ့နော်။လူသားတိုင်းတွေမျိုးအချိန်တုံးပြူတွေမျိုးဖြစ်လာနိုင်တာပါ။
ဒါကြောင့်အခုလိုတိုင်းသားဒေသတွင်းမြန်မာစစ်တပ်ရဲ့အင်အားသုံးတိုက်ခိုက်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပုံမှန်သိရှိအောင်သူတို့ဆောင်ရွက်နေတဲ့အပြင်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာစစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်နိုင်ဖို့အထူးကြိုးပမ်းနေကြောင်းကမ်ဆန်းကဆိုပါတယ
်။ကုလသမဂ္ဂရောဖြစ်ဖြစ်ဒီကျွန်တော်အမေရိကန်နိုင်ငံဆိုရင်အမေရိကန်အစိုးရကိုကျွန်တော်ကအခြေနဲ့တပြေးညီဖြစ်ပေါ်နေတဲ့အကြောင်းအရာတွေကိုတင်ပြနေပါတယ်။ဌာနေကိုယ်စားလှယ်ရောအခုတလောစိုးရိမ်မှုအကြောင်း statement ထုတ်တာကျွန်တော်တွေ့ရပါဘောနော်။တကယ်ကိုဖြစ်ပေါ်နေတဲ့အကြောင်းရင်းမှာတော့စစ်ရာဇဝတ်မှုမြောက်တဲ့ဟာအများကြီးရှိတာပါဘောနော်။ရတဲ့ပတ်သက်မှာတော့နိုင်ငံတကာစစ်ခုံရုံးကိုတင်သွင်းဖို့ရောကျွန်တော်အစီအစဉ်ရှိပါတယ်လုံနေသေးပါပဲတရားဥပဒေစိုးမိုးတယ်ဆိုတာနိုင်ငံကိုအုပ်ချုပ်နေတဲ့လူသားသားတွေအထူးစစ်တပ်တွေရောပါအလုံးတရားဥပဒေစိုးမိုးမှုရှိရမယ်ပေါ့နော်အဲနိုင်ငံတော်အနေဖြင့်ဒီစစ်တပ်ကိုတရားဥပဒေစိုးမိုးမှုမလုပ်ပေးနိုင်ဘူးဆိုတော့ဒီစစ်တပ်ကိုရောကျွန်တော်နိုင်ငံတကာစစ်ခုံရုံးအထူးအရေးယူဖို့လုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်ဒီအတော်တွင်နမ်တီးမြို့နယ်ကစုံဒေသမှာရှိတဲ့ KIA တပ်စခန်းတစ်ခုကိုတောက်ကြနေကမြန်မာစစ်တပ်ကလက်နက်ကြီးတွေရဟတ်ယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့အပြင်ညပြင်းတိုက်ပွဲတွေဖြစ်ခဲ့သလို KIA ဌာနချုပ်လိုင်စာဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်း KIA တာဝန်ရှိသူတွေဘက်ကပြောပါတယ်။အခုလိုမြန်မာစစ်တပ်ကအင်အားသုံးထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းရင်းဟာတရုတ်နိုင်ငံဘက်မှ KIA နဲ့မြန်မာတပ်မတော်နှစ်ဖက်ကိုယ်စားလှယ်တွေနောက်ဆုံးတွေ့ဆုံချင်းကချင်တပ်တွေဆုတ်ခွာဖို့မြန်မာတပ်မတော်ဘက်ကပြောခဲ့ပေမဲ့ KIA ဘက်ကလည်းသူတို့ရဲ့တည်ရင်းတွေနဲ့ဌာနချုပ်ကိုဖယ်ရှားပေးခဲ့ခြင်းမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ကမ်ဆန်းကပြောပါရယ်ကချင်ပြည်နယ်မှာလက်နက်ကိုင်ပဋိပက္ခပြင်းထန်လာတဲ့အခြေအနေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းနဲ့လက်နက်ကိုင်ဖွဲ့တွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုလိုက်နာကြဖို့ကုလသမဂ္ဂကပြီးခဲ့တဲ့တောက်ကြနေ့ကတတိပေးပြောကြားခဲ့ပါရယ်ရှင်